မင်္ဂလာပါရှင် VOA အမေရိကန်အသံရဲ့2022ခုနှစ်စက်တင်ဘာလ22ရက်တောက်ကြနေ့မနက်ပိုင်းတိုးချဲ့အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညတို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ဒီတတိယပိုင်းတိုးချဲ့အစီအစဉ်မှာတော့တောက်ကြနေ့မနက်ခင်းတိုင်းနားဆင်နေကြကျမ်းမာရေးခန္ဓာကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးတော့ဒီတုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့လူလူကောင်းဆောင်ဒေါန်ဆန်းစုကြည်ဟာမကြခင်မှာဆန်ဖရန်စစ္စကိုဘေးအေရီးယားကိုတွားရောက်มาဖြစ်ပါတယ်ဆန်ဖရန်စစ္စကိုကမြန်မာမိသားစုတွေဘာတွေများပြင်ဆင်နေကြပါသလဲ
ကျွန်တော်တို့လူလူကောင်းဆောင်ဒေါန်ဆန်းစုဒီညီညွတ်တဲ့စီကံကြားနဲ့ကျူဆုံးရပွဲလည်းဖြစ်ပါတယ်နောက်ပြီးဒီဆန်ဖရန်စစ္စကိုဘေးအေရီးယားမှာဆိုရင်လည်းဂျီမန်နိုင်ငံနေပြီးတော့တိုင်းနာအားလုံးပါဝင်တဲ
့ဟုတ်ကဲ့ဒီလိုမျိုးစိတ်ဝင်စားစရာအစီအစဉ်တွေတဲကမှအရင်ဦးဆုံးတော့ဒီကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမှာဒီတပတ်နားဆင်ရမှာကတော့ဆယ်ကျော်သက်တွေကြားထဲမှာရေပန်းစားနေတဲ့ဆစ်လီတောက်ချင်းနဲ့ဆိုင်တဲ့ကျမ်းမာရေးခန္ဓာနဲ့ပတ်သက်ပြီးတော့ကိုဝင်းမင်းကစူးစီးတင်ပြထားပါတယ်ရှင်
အမေရိကန်နဲ့မက္ကဆီကိုနိုင်ငံကကျောင်းသူကျောင်းသားတွေကို10နှစ်ကြာ၄ချိန်တိုင်လေ့လာစစ်ဆေးမှုတွေလုပ်ခဲ့ရမှာအခုလိုထင်ပေါ်ကြော်ကြားလူတွေကအခြားသူတွေထက်ငငယ်ရွယ်ရွယ်မှာစပြီးဆေးလိပ်တောက်ဖို့ပိုများတယ်လို့လေ့လာမှုဥဆောင်လုပ်ခဲ့တဲ့အမေရိကန်နိုင်ငံ Southern California တက္ကသိုလ်ကပမောက္ခ Tom Valente ကဆိုပါတယ
် You know being popular comes with a price and that price is to
popular ဖြစ်တာလူအများကြားမှာထင်ပေါ်တာကအရင်အနည်းပေးဆက်ရတယ်လေအဲ့ဒီအရင်အနည်းပေးဆက်ရမှုကဒီထင်ပေါ်တာကိုဆက်ထိန်းထားနိုင်ဖို့ပဲဗျ
ဒါအပြင်အခုလိုတွေ့ရှိချက်ဟာဘယ်နိုင်ငံဘယ်လူမျိုးဘယ်ရင်ချိမှုမှာမဆိုတူနိုင်တယ်လို့ဒေါက်တာ Valente ကဆက်ထောက်ပြပါတယ် Spain နိုင်ငံမှာကောလိပ်တက်နေတဲ့ BR Journal ဆိုကလည်းသူမအထက်တန်းကျောင်းသူဘဝတွေကဆေးလိပ်စတောက်ခဲ့ပြီးသူမဟာကျောင်းမှာပေါ်ပူလာဖြစ်သူတူဖြစ်တယ်လို့ဆိုပါတယ
်။ Because you are staying with your friends, parties.
ကျမတို့စတောက်ဖြစ်ခဲ့တာကတငယ်ချင်းတွေနဲ့အတူတူတွဲပြီးနေခြင်းလို့ပါတီပွဲတွေတက်ခဲ့လို့ဖြစ်ပါတယ်။ပြီးတော့ကြည်ကောင်းတာမျိုးမိုက်တယ်ဆိုတာမျိုးလည်းလှုပ်ချင်ခဲ့ကြတာကို
။ဒါပေမဲ့အခုလိုငငယ်ရွယ်ရွယ်မှာဆေးလိပ်စတောက်တဲ့ပြဿနာကဆေးလိပ်ပိုဆွဲဖို့ဖြစ်သွားပြီးကြည်လာရင်ဖြတ်ရပိုခက်တဲ့ပြဿနာရှိတယ်လို့တောင်ပိုင်းကယ်လီဖိုးနီးယားဒေသမှာကျောင်းသူကျောင်းသားပေါင်း 25,000 ကိုဆေးလိပ်နဲ့အရက်ဆိုင်ရာပညာပေးတိုင်ပင်မှုလုပ်နေတဲ့ကာရာလီကဆိုပါတယ
် There's a lot of research about effects of drugs and tobacco on developing brains
ဆေးရွက်ကြီးနဲ့မူရစေးဝါးရဲ့အုံနောက်ပေါ်တက်ရောက်မှုကိုသုတေသနလုပ်ထားတာတွေအများကြီးပဲရှင့်စောစောစသုံးဆွဲဖြစ်လေပိုဆွဲလေလေဖြစ်သွားတာကိုတွေ့ခဲ့ရတယ်လေ
ဒီချက်ကိုလက်ရှိဆေးလိပ်ဆွဲနေတဲ့အသက်28နှစ်အရွယ်ခါလီအဘူစာဘိတ်ကလည်းထောက်ခံလိုက်ပြီးသူ15နှစ်ထဲကစတော့ခဲ့တာမို့အခုဖြတ်ရခက်နေပြီလို့ဆိုပါတယ
် I quit like 6 months and I
လွန်ခဲ့တဲ့6လကဆေးလိပ်ဖြတ်ခဲ့တယ်ဒါပေမဲ့ပြန်တော့ဖြစ်ခဲ့တယ်ဗျာ
အဲ့ဒီတော့ဒီပြဿနာကိုဖြေရှင်းနိုင်ဖို့ကျောင်းသူကျောင်းသားတွေရဲ့တတ်တတ်မှတ်မှတ်အရွယ်မှာကျမလည်းလည်းမှုပေးဖို့အထူးလိုတယ်လို့ဒီတောင်ပိုင်းကယ်လီဖိုးနီးယားဒေသမှာပဲကျောင်းသူကျောင်းသားတွေနဲ့မိဘတွေအတွက်ဝန်ဆောင်မှုလုပ်ပေးနေတဲ့စင်တီယာဂိုမက်စ်ကထောက်ပြလိုက်ပါတယ
်11 to 15 so 6th grade to 9th grade is that
ဆက်တင်ကနေ15နှစ်အတွင်းဆိုတော့6တန်းကနေ9တန်းထိပေါ့နော်သူတို့အရွယ်ဒီအနေနဲ့ကတော့ကောင်းကောင်းမွန်မွန်နေဖို့လမ်းညွှန်ပေးမှုတွေအများကြီးလိုအပ်ပါတယ
်အခုလိုကြက်မက်လမ်းညွှန်မှုပေးတာကိုမိဘတွေဆရာတွေအပြင်ကျောင်းသူကျောင်းသားတွေချင်းချင်းလဲဝိုင်းကူပေးနေကြပါတယ်အခုလိုဝိုင်းကူပေးနေတဲ့16နှစ်အရွယ် Victoria Smith က9တန်း6တန်းတွေကိုသူမကူညီပေးရမှာဆေးလိပ်နဲ့ပတ်သက်ပြီးအမြင်ပြောင်းအောင်လုပ်ပေးရတယ်လို့ဆိုပါတယ
် They knew it was bad for you but they were still
သူတို့ကဆေးလိပ်တောက်တာမကောင်းဘူးလို့သိထားပါတယ်ဒါပေမဲ့ဆေးလိပ်တောက်တာကကြည့်လို့ကောင်းတယ်မိုက်တယ်လို့ထင်ထားကြတယ
်ဒါပေမဲ့16နှစ်အရွယ်ကျောင်းသူ Janelle Rivers ကတော့အခုလိုကြီးတဲ့သူကပြောတာထက်စာရင်ငယ်တဲ့သူရွယ်သူအချင်းချင်းပြောတာကဆေးလိပ်မတောက်အောင်လုပ်ရမှာပိုထိရောက်တယ်လို့ဆိုပါတယ
် It would stick with them more from me because
သူတို့ကကျမပြောတာကိုပုံနာဝင်ကြတယ်လေဘာလို့လဲဆိုတော့ကျမကသူတို့နဲ့ရွယ်သူဖြစ်နေတာကို
အဲ့ဒီတော့မြန်မာနိုင်ငံမှာရောအလေတန်းအထက်တန်းကျောင်းသူကျောင်းသားတွေထဲမှာဆေးလိပ်တောက်နေကြပါလားပြပဆေးကန်းဖွင့်ထားတဲ့ဒေါက်တာမြင့်ဦးကိုမေးကြည့်ပါတယ
်အိကာကတော့ဒီလူငယ်အချင်းချင်းပေါ့ဗျာဒီဆေးလိပ်ကိုစတိုင်တရပေါ့သဖြင့်လေးတွေထောင်ရတယ်နားလေးတွေဖောက်ကြတယ်လို့ပဲဒါဆေးလိပ်လေးကြားရပြီးတော့သူတို့ချင်းဆေးလိပ်တောက်လိုက်ရင်ဒါကြည့်ကောင်းတယ်ဟာလား တို့အခုခက်ပေါ်ကျွန်တော်တို့ထွင်နေတဲ့အဲဒီပုံစံမျိုးပေါ့အဲ့ဒါကြောင့်လူငယ်ကြားထဲမှာအခု90တန်း90ဆယ်တန်းပေါ့ဗျာ90တန်းလောက်ကစားပြီးဆက်လို့ရေးကင်လာတဲ့ခွေးတွေတွေ့နေရတယ်ကျွန်တော်ဒီဖတ်ဖူးရဲ့စစ်တန်းတစ်ခုပေါ့2021ခုနှစ်ကကျောင်းသား2600လောက်ကိုတို့ဒီ90တန်းစားပြီး100တန်းပြီပေါ့စားပြီးလုပ်ကြည့်တာ9ရောက်တောင်တော့အဲ့လိုဆက်လို့တော့တွေ့တယ်ဗျာဒါကမနေဘူးပေါ့လေလူငယ်တို့ကပမာတနိုင်ငံလို့ဆိုတာ
ဒီနေရာမှာကျောင်းသူကျောင်းသားတွေနဲ့မိဘတွေအကြားသွန်သင်မှုဆိုင်ရာကြုံရတဲ့ပြဿနာတခုကိုလည်းဒေါက်တာမြင့်ဦးကပဲ
လေးတွေကမိဘနဲ့တွေ့ရင်လေကျောင်းကပြီးလာရင်တခါကျူရှင်တန်းသွားရတယ်။နောက်ဂိုက်စီသွားရတယ်။အဲ့လိုနဲ့ပဲကမိဘဆီမှာခဏလေးပဲတွေ့ရတော့မိဘရဲ့သွန်သင်အဆုံးမပုံပေါက်မှာတွေ့ထိနေပြီးတော့အပြင်မှာဒီသူငယ်ချင်းတွေ peer pressure ခေါ်တာပေါ့ဗျာ။အဲ့ဒါတွေနဲ့ပဲတွေ့ပြီးတော့စီးဝါးလေးနဲ့စမ်းကြည့်တယ်၊ဆယ်လေးတောက်ကြည့်တယ်။မနေ့ကနေရက်ကလေးတယောက်စီးတွေတောက်လာပြီးတော့ဒီပါစိတ်ဘူးလို့မှမူးလေလို့ကျွန်တော်စေကံလာပြရတာမျိုးရှိရပါဗျာဒီလူငယ်တွေလောကထဲမှာဒီသူတို့အလှပါကြိုက်တယ်သူတို့မော်ဒယ်ဆန်ဆန်ပေါ့ဗျာဆယ်လီဘရီတီတွေကြိုက်တယ်အဲ့လိုမျိုးကိုအတုခိုးပြီးတော့တောက်တာ
အဲ့ဒီတော့အခုလိုငငယ်ရွယ်မှာဆဲလိတ်မတောက်မိအောင်လုပ်ဖို့လုပ်ရမှာဘာတွေအခက်အခဲရှိနေပါလဲလို့မေးရမှာဒေါက်တာမြင့်ဦးကပဲ
သူ့အကြောင်းတွေမှာဆဲလိတ်မတောက်အောင်ဓာတ်မြစ်ထားရတယ်ဗျာဆဲလိတ်မရောင်းတော့ဒါပေမဲ့ကျူးရှင်လေးမှာဤရင်တမ်းတာရှိဘူး
ဒေါက်တာမြင့်ဦးကပဲဆဲကျော်သက်လူငယ်တွေကိုဆဲလိတ်မရောင်းဖို့ဥပဒေထုတ်ထားတာရှိပေမဲ့လက်တွေ့အရေးမြူတာကလည်းခက်တယ်လို့ဆက်ပြောပါတယ
်ဥပဒေမှာဆက်ရှင်လေးအောက်ကလေးတွေဆဲလိတ်မရောင်းကဘာနောက်ကဆဲလိတ်ဆိုလို့ရှိရင်လည်းဘူးလိုက်ပဲရောင်းရမယ်ဒလိတ်ချင်းမရောင်းတာဆိုတာကျွန်တော်ရှိတယ်အခုလမ်းလေးမှာဒီကလေးတွေဆဲလိတ်ရောင်းနေတာတွေ့တယ်ဒလိတ်ချင်းရောင်းတာအဲ့တော့လိုလေကူကူဆဲလိတ်ရတယ်အဲ့ဒါတွေကိုလည်းကျွန်တော်တို့တင်းကျပ်လိုက်မယ်ဆိုလို့ရှိရင်တော့လူငယ်ကြားဆက်လေးတော့ရုပ်သားမျိုးထင်ပါတ
ယ်။အဲ့ဒီတော့ငငယ်ရွယ်ရွယ်ကျောင်းသူကျောင်းသားဘဝမှာဆက်လေးမတော့ရအောင်ဘလို့ကာကွယ်တာတွေလုပ်နိုင်ပါလဲလို့မေးရမှာတော့ဒေါက်တာမြင့်ဦးက
နမူနာပြနေတဲ့ဥက္ကဋ္ဌရုပ်ရှင်မင်းသားတွေဆရာတွေသူတို့ကရုပ်ရှင်ခိုင်းဝင်တဲပါဦးကဆာမတော့နဲ့နောက်တစ်ခုကသူ့ကလည်းဒီဆက်လေးတော့လို့ဒီကောင်ကလည်းရှာကင်းစားဖြစ်သွားတာလေခါလေသူ့ကြိုးတွေပုတ်ပြီးတော့ဟောတာလက်တွေပြက်ကြတာခြေောက်တွေပြက်ကြတာလေသူတို့မသိဘူးသူရဲ့အန်ဒီယေကိုစားပြေပဲပေါ့လေလက်တွေမှာသူတို့မမြင်ဘူးတော့ဒီရွယ်ဆောက်လို့လည်းမဖြစ်မှာလဲဆိုပြီးတော့ကြီးမှဖြစ်တာပဲဆိုတဲ့ခံယူချက်ကလေးနဲ့အဲ့တော့လူငယ်ပညာရေးစင်တန်းတွေကကျွန်တော်ဆရာတော်တွေကလုပ်နေတယ်။ဒါပေမဲ့ဒီစင်တန်းလို့တက်နိုင်တဲ့ခရီးကအင်တာနက်နဲ့လေ။အဲ့တော့ကျွန်တော်ဒီခရီးတွေကိုပဲသူတို့အချင်းချင်းပြန်လေပြီးတော့ပညာပေးဆရာတွေဖြစ်အောင်ကျွန်တော်စင်တန်းပေးဖို့တူတာပေါ့။အဲ့လုပ်နေပြီမှလည်းကတနိုင်တစ်ပိုင်းပဲလုပ်ပါသေးတယ်။ဒါကကျမရဲ့ဌာနကြီးတစ်ခုလုံးသူတို့ဆိုတော့အခုပုံလေးလို့အဖွဲ့ကြီးတွေရနေပြီးတော့ဒီဟောပြောပွဲနဲ့ဒီရခိုင်ပြည်နယ်မှာစစ်တွေကျမရဲ့ဒါတွေပါထည့်ပြီးတော့ပေါ့လေနော်။အဲ့လိုလုပ်ပြီးနိုင်ရင်တော့ဒါဆေးလိတ်တောက်တာလေးရော့သွားမယ်
အဲ့ဒီတော့အခုလိုဆဲကျော်တက်ရွယ်အချိန်ဒီမှာဆေးလိတ်တောက်တာကိုကာကွယ်နိုင်ဖို့အစိုးရရောမိဘဆရာဆရာမတွေအပြင်ကျောင်းသူကျောင်းသားအချင်းချင်းတွေကလည်းဝိုင်းဝန်းကြက်မှတ်ထင်းချောင်းပေးဖို့အကြံပေးရနေပဲဒီတစ်ပတ်ကျမရဲ့ခန္ဓာကိုအဆုံးသတ်ပြရစီခင
်ကိုဝင်းမင်းစီစဉ်တင်ဆက်ပေးခဲ့တဲ့ကျမရဲ့ခန္ဓာကိုနားဆင်ခဲ့ကြရတာပါရှင်နောက်ထပ်နားဆင်ရမယ့်အစီအစဉ်တွေကတော့တူတာဆွေဆောင်လင်းအမေရိကန်တခွင်ဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွက်ဒီမြန်မာမိသားစုတွေကြိုတင်ပြင်ဆင်မှုတွေလုပ်နေတဲ့အကြောင်းကိုဒေါခင်ဆိုးဝင်းကတင်ဆက်ပေးထားပါတယ်ရှင
်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့နိုဘယ်ညဉ့်ဉာဉ်ဆုရှင်ဒေါအောင်ဆန်းစုကြည်ဟာအမေရိကန်ဆိုးရခေါင်းဆောင်တွေဥပဒေပြုလွှတ်တော်အမတ်တွေကမ္ဘာပန်းစတဲ့နိုင်ငံတကာဖွဲ့စည်းတွေအစိုးရနဲ့မသက်ဆိုင်တဲ့ NGO ဖွဲ့စည်းတွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးမှာဝိုင်းဝန်းကူညီကြဖို့ဆွေးနွေးနေပါတယ်။အမေရိကန်ပြည်ထောင်စုရောက်မြန်မာမိသားစုတိုင်းဝိုင်းနဲ့လည်းရင်းရင်းနှီးနှီးတွေ့ဆုံဖို့ရှိတဲ့အနေနဲ့ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းဆန်ဖရန်စစ္စကိုပင်လယ်အော်ဒေသတစ်ကျောကမြန်မာမိသားစုအတိုင်းဝိုင်းကလည်းဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့အသင့်ပြင်ဆင်ထားကြပါပြီ။ဒေါအောင်ဆန်းစုကြည်နဲ့တွဲဆုံပွဲဖြစ်မြောက်ရေးကော်မတီရဲ့ပြန်ကြားရေးတာဝန်ခံကိုတိုးလွင်ကိုကျွန်မဆက်သွယ်မေးမြန်းကြည့်ပါမယ်။မြန်မာမိသားစုအတိုင်းဝိုင်းနဲ့တွေ့မယ့်အစီအစဉ်လေးကိုကိုတိုးလွင်သိရသလောက်ပြီးပြောပြပေးပါလားရှင်
။ဟုတ်ကဲ့ခင်ဗျာ။အမေရိကန်နိုင်ငံဆန်ဖရန်စစ္စကိုဘေးအေရီးယားမှာရှိတဲ့မြန်မာမိသားစုနဲ့ကျွန်တော်ယူတူကောင်းဆောင်ဒေါအောင်ဆန်းစုကြည်တို့ဒီစက်တင်ဘာလ29ရက်နေ့စနေနေ့မှာကျွန်တော်တွေ့ဆုံမှာဖြစ်ပါတယ်။ကျွန်တော်စနေနေ့မနေ့9နာရီကနေပြီးတော့နေ့လယ်7နာရီအထိကျွန်တော်တွေ့ဆုံမယ်။ဟုတ်မှာဖြစ်ပါတယ်ဆိုတော့အဲ့ဒီတွေ့ဆုံပွဲမှာဒီမြန်မာမိသားစုတွေနဲ့ဒီဒီအဲ့ဒီရပ်ပဝင်းကြီးမှာရှိတဲ့အချို့မျိုးတွေမှာရှိတဲ့မြန်မာမိသားစုတွေနောက်မြန်မာမိသားစုမဟုတ်တဲ့ကျွန်တော်တို့ရဲ့အမေရိကန်မိတ်ဆွေတွေဒီနဲ့ဒီကျွန်တော်လူလူကောင်းဆောင်နဲ့ San Francisco University မှာတွေ့ဆုံမှာဖြစ်ပါတယ်ကျွန်တော်တို့ရဲ့လူလူကောင်းဆောင်စီကားတိုင်းမိတ်ဆွေနဲ့ခံခံလာလာနဲ့တွေ့ဆုံမှာဖြစ်ပါတယ်ဘာလို့ပြောဒီကျွန်တော်တို့လူလူကောင်းဆောင်တောင်ဆန်းကိုဒီ ီညွညွနဲ့စီကံကြားနဲ့ကျူဆုံးရပွဲလည်းဖြစ်ပါတယ်နောက်ပြီးဒီ San Francisco Bay Area မှာဆိုရင်လည်းဂျီမားနိုင်ငံကနေပြီးတော့တိုင်းတဲ့အားလုံးပါဝင်တဲ့အခြေချနေထိုင်ကြတဲ့ဒေတာလည်းဖြစ်ပါတယ်လူလူကောင်းဆောင်ကလည်းသူတို့ကနေပြီးတော့ဒီမှာလာပြီးတော့တွေ့ကြင်ကြပါတယ်
ပြိတ္တဘလောက်လောက်များမှန်းထားပါလဲရှင်ဒီ San Francisco တက်ကတူမှာကောခမ်းမကြီးကလူပလက်လောက်ဆက်ပါလဲရှင
်ဒီခမ်းမကြီးမှာပဲ4,500လောက်အားလုံးဆက်ပါလဲဆိုတော့ဒီ4,000လောက်ကလက်ခံထားပါတယ်900လောက်ကတော့ဒီဘဝမီတာစုမဟုတ်တဲ့ဒီအမေရိကန်မိတ်ဆွေများ300 400လောက်ကတော့ဒါကျွန်တော်တို့ဖိတ်ထားပါတယ်အဲ့ဒီကြိုင်ဒါရောက်မှာဖြစ်ပါတယ်ခင်ဗျာ
မြန်မာမိသားစုအတိုင်းဝန်းကပြိတ္တ4,000လောက်လာမယ်ဆိုတော့အဲ့ဒီ4,000လောက်လာဖို့ဟိုလက်မှတ်တွေပါတယ်အတည်ပြုထားပေးကြပါလားရှင်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီမှာလက်မှတ်တွေကိုအကုန်လုံးကျွန်တော်တို့ online ကနေပြီးတော့ကျွန်တော်တို့လက်ခံပြီးတော့ထားပါတယ်ဒီစက်တင်ဘာလ12ရက်နေ့မှာပဲကျွန်တော်တို့ online ကနေပြီးတော့လက်မှတ်လက်ခံတဲ့ကိစ္စတွေကိုဟိုဖိတ်လိုက်ပါကြီးတော်တော်လည်းပဲဒီမြန်မာမိသားစုတွေအတွက်ကိုဒီနောက်ထပ်ပြီးစောက်တဲ့ waiting list အနေနဲ့လက်မှတ်တွေကိုတော့ကျွန်တော်ထပ်ပြီးတော့လက်ခံနေစေဖြစ်ပါတယ်ခင်ဗျာ
San Francisco Bay Area မှာရှိတဲ့မြန်မာမိသားစုအတိုင်းဝန်းတွေကလာမဲ့လူက4,000ပေါ့နော်အဲ့တော့တခြားအစီအစဉ်တွေရောဒေတာဆိုင်ရာ San Francisco မြို့တော်ဝင်းတို့တခြားတက္ကသိုလ်အဖွဲ့အစည်းတွေကရောတခြားအစီအစဉ်တွေရှိပါလားရှင
်မြန်မာမိသားစုနဲ့တောင်ဆန်းစုကြည်ရဲ့တွေ့ဆုံပွဲမှာလည်းပဲ San Francisco မှာရှိတဲ့ဒီမြို့တော်ဝင်းတွေ San Francisco တက္ကသိုလ်ရဲ့ President တွေ Congressman တွေဒါတွေကိုလည်းကျွန်တော်ဖိတ်ထားတဲ့အစီအစဉ်တွေရှိပါတယ်ခင်ဗျာ
San Francisco မြို့ဟာဒေါအောင်ဆန်းစုကြည်ကိုလည်းဒီဂုံတူးဆောင်မြို့သူအနေနဲ့တခါပြည့်ရထားတယ်လို့ကျွန်မမှတ်မိပါတယ်အဲ့ဒီအခမ်းအနားတွေပေါ့နော်ပြန်ပြီးတော့ဟိုဆန်းသစ်တဲ့အနေနဲ့အသက်သွင်းတဲ့အနေနဲ့ရောလောက်ကြဖို့ရှိပါလားရှင
်ဟုတ်ကဲ့အဲ့ဒီအစီအစဉ်တွေလည်းပါပါတယ်ခင်ဗျ
ာဒေါအောင်ဆန်းစုကြည်ကမင်ကွန်းပြောတဲ့အခါမှာတခြားဒေသတွေမှာပေါ့ဥပမာနယူးယောက်မှာဖြစ်ဖြစ်ဝါရှင်တန်မှာပဲဖြစ်ဖြစ်ပေါ့နော်ကျွန်မကြားသိရထားတဲ့လောက်ကတော့ဒီပြည်သက်တွေတွေကနေပြီးတော့သူတို့သိကျင်တဲ့မေကွန်းလေးတွေဒေါအောင်ဆန်းစုကြည်ကိုမေးကြမယ်ဆိုပြီးတော့သိရပါတယ်အဲ့တော့ကိုတိုးလင်တို့အစီအစဉ်ထဲမှာရောအဲ့ဒီအစီအစဉ်လေးပါပါလားရှင
်ဟုတ်ကဲ့ခင်ဗျာဟုတ်သားဒေါအောင်ဆန်းစုကြည်ကိုကျွန်တော်တို့ဆက်ရောက်လာတဲ့မြန်မာမိသားစုတွေကနေပြီးတော့မေကွန်းတွေမေးတဲ့အစီအစဉ်တွေကိုလည်းကျွန်တော်ထည့်ထားပါတယ်သို့တော်လည်းပဲအောင်ဆန်းစုကြည်ကိုဒီအခမ်းအနားကျင်းပနေတဲ့အချိန်မှာတိုက်ရိုက်မေးခွန်းကျွန်တော်တို့မပေးထားပါဘူးခင်ဗျဒီအောင်ဆန်းစုကြည်ကိုမေးခွန်းနေနေတဲ့အချိန်ကိုကျွန်တော်တို့ online ပေါ်မှာဒီကျွန်တော်တို့ရဲ့ဒီဟို San Francisco မှာရှိတဲ့ဒီအခမ်းအနားဘွဲ့ကိုအစီအစဉ်ထားတဲ့ဒီ website စာမျက်နှာတွေပေါ်မှာကျွန်တော်တို့ကဒီကြိုတင်မေးခွန်းတွေကိုမေးလို့ရအောင်ကျွန်တော်တို့အစီအစဉ်ပေးထားပါတယ်အခုထဲကနေပြီးတော့ကျွန်တော်တို့ရဲ့ website တွေထဲမှာကြည့်ပြီးတော့အောင်ဆန်းစုကြည်ကိုမေးခြင်းတဲ့လူတွေကနေပြီးတော့ဝင်ပြီးတော့မေးခွန်းတွေကိုအခုထဲကနေကြိုပြီးမေးထားလို့ရပါတယ်ခင်ဗျာအခမ်းအနားနေ့မှာတော့ကျွန်တော်တို့ဒီကြိုတင်ရရှိထားတဲ့မိကုန်းတွေကိုအခမ်းအနားနေ့မှာကျွန်တော်တို့ကဒေါက်တာစုကြည်ရဲ့လက်ထဲကိုထည့်มาဖြစ်ပါတယ်ဒေါက်တာစုကြည်ကနေပြီးတော့ဒါကိုဟိုကြည့်ပြီးတော့ဒီမိကုန်းတွေကိုထည့်มาဖြစ်ပါတယ်အခမ်းအနားနေ့မှာတော့ဘာရင်မေးလို့မရပါဘူးအဲ့ဒီကြောင့်မှရရှိထားတဲ့မိကုန်းတွေကိုဒေါက်တာစုကြည်ကိုကျွန်တော်ကပေးมาဖြစ်ပါတယ်ခင်ဗျာ
ပြမြောင်ရေးကော်မတီအနေနဲ့ပေါ့နော်ဒီရန်ပုံငွေတွေဘာတွေရောရှာတာဖွေတာတွေရှိပါလားဒါမှမဟုတ်လို့ရှိရင်ဒီကော်မတီဝင်တွေကနေပဲကိုစေတနာထက်တန်တဲ့လောက်ထည့်ဝင်ပြီးတော့ဒီအခမ်းအနားပြမြောင်ရေးအတွက်ဆောင်ရွက်ကြတာပါလားရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီမှာ San Francisco Bay Area မှာရှိတဲ့မြန်မာမိသားစုတွေအနေနဲ့ကတော့ကျွန်တော်တို့ရန်ပုံငွေရှာတဲ့ပွဲတွေဘာတွေဒါတွေတော့မရှိပါဘူးအားလုံးကတော့ကိုစေတနာနဲ့ကိုဝိုင်းဝန်းပြီးတော့ဒီငွေကြေးတွေထည့်ပြီးယူတိုင်းပြီးတော့မှဒီပွဲကိုပြောင်းလုပ်တာဖြစ်ပါတယ်ခင်ဗျာကျွန်တော်ဒီရန်ကုန်ရှာတို့ကျန်တဲ့ဥစ္စာတွေလောက်တာမျိုးတော့ကျွန်တော်တို့ဒီမှာတော့မရှိကြပါဘူး။အားလုံးကတော့ကျွန်တော်တို့ရဲ့လူထုခေါင်းဆောင်ကိုအားလုံးချစ်မြတ်လို့တယ်အားလုံးကြိုးဆိုကြတယ်ဆိုင်နေနေရှိကြတဲ့ခါမှာအားလုံးကိုတက်နိုင်လောက်ကိုဝိုင်းဝန်းပံ့ပိုးပြီးတော့မှစီစဉ်တဲ့ပွဲတစ်ခုဖြစ်ပါတယ်ခင်ဗျာ
။ဒီ San Francisco Bay Area မှာကောဒီမြန်မာတိုင်းရင်းသားတွေအပြင်ဟိုဥပမာဆိုလို့ရှိရင်ပေါ့နော်ဟိုကရင်တိုင်းရင်းသားတွေအများကြီးရှိတဲ့ဒေသတွေရှိသလိုချင်းတိုင်းရင်းသားတွေအများကြီးနေတဲ့ဒေသရဲ့လို့လည်းရှိပါတယ်အဲ့တော့ဒီ San Francisco Bay Area မှာဘယ်လိုတိုင်းရင်းသားတွေများအများစုနေထိုင်ကြလဲရှင
်ဒီ San Francisco Bay Area မှာ4-5မြို့လောက်ရှိပါတယ်ခင်ဗျဒီ Oakland တို့ Fremont တို့ Union City တို့ဒီ Berkeley တို့အဲ့လိုမြို့တွေရှိပါတယ်ဆိုတော့ဒီ San Francisco Bay Area ရဲ့ဒီ Oakland ဆိုရင်လည်းမြန်မာနိုင်ငံကအခြေချလာနေထိုင်တဲ့ရင်တိုင်းသားတွေချင်းတိုင်းသားတွေကချင်းတိုင်းသားတွေဒါတွေကအများကြီးရှိတယ်ခင်ဗျဒီ Union City တို့ဒီ Fremont တို့မှာလည်းကျွန်တော်တို့ဒီလိုမြန်မာမိသားစုတွေဒါအများစုတော်တော်များများနေထိုင်ကြတယ်အများစုကတော့ရင်တိုင်းသားတွေချင်းတိုင်းသားတွေနဲ့ကချင်းတိုင်းသားတွေအများစုအမှားပါဝင်အများစုနေထိုင်ကြတဲ့ဒီမြို့တော်လည်းဖြစ်ပါတယ်ခင်ဗျအ
ဲ့ဒီ San Francisco Bay Area မှာစုစုပေါင်းမြန်မာလူဦးရေဘယ်လောက်လောက်များရှိပါလဲရှင
်ကျွန်တော်တို့ဒီ San Francisco မြို့ဟိုအဝင်းချင်းမှာတော့ဒီစုစုပေါင်းဒီမြန်မာမိသားစုက3-4,000မိသားလောက်ရှိပါတယ်ခင်ဗျ
ညာတော်တော်တောင်းတင်းတာပဲအဲ့တော့အိုးစီပုံပေါင်းနဲ့ရောကြိုးဖို့စီစဉ်ရှိပါလားရှင
်ကျွန်တော်တို့ကတော့အဲ့ဒီနေ့မှာပဲဒီစတင်မာလာ29ရက်နေ့စနေနေ့မှာပဲကျွန်တော်တို့ရဲ့ဒီ San Francisco Bay Area မှာရှိတဲ့ San Francisco University မှာပဲတောင်းဆန်းစုကြတဲ့အိလာမှာဆိုတော့အဲ့ရနေလေကျွန်တော်တို့ကကြိုးဖို့စီစဉ်ရှိပါတယ်အခြားနေရာနေကြိုးဖို့စီစဉ်တော့ကျွန်တော်တို့လည်းမရှိပါဘူးတော့တောင်းဆန်းစုကြီးရဲ့လုံခြုံရေးအနေထားရလုံခြုံရေးကလည်းဒီ American အစိုးရကတိုက်ရိုက်ဟိုကန်တယ်ပြီးတော့သူတို့ယူတဲ့ဒီဖြစ်တဲ့ကိစ္စကြတော့ကျွန်တော်တို့ရှိ ሁላ တဲ့ခါမှာကျွန်တော်ကနေပြီးတော့ဒီခမ်းမကနေပဲတော့ဆန်းစုကြည်လာကိုစောက်ပြီးကြိုဆိုပြီးတော့ကျွန်တော်ဒီခမ်းနာပွဲကိုကျမပြလို့မှာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီဆန်းစုကိုပေးရီယာကိုလာတာကျွန်တော်တို့ဒီမှာရှိတဲ့မြန်မာမိသားစုတွေတိုင်းသားတွေအားလုံးကပျော်ပျော်ရွှင်ရွှင်ရှိကြပါတယ်ဘာဖြစ်လို့လဲဆိုတော့ဟိုဒီမှာလည်းအားလုံးကညီညွတ်ညွတ်နဲ့တော့ဆန်းစုကြည်ကိုကြိုဆိုကြင်ရတယ်တော်တော်ဆန်းစုကြည်ကိုအားလုံးကမြင်နေရတယ်သူလည်းမမြင်ဘူးကြောက်ခင်ဗျတော်ဆန်းစုကြည်ကဘာပြောပြောအားလုံးကညီညွတ်နဲ့ကြိုဆိုကြရတယ်နောက်တစ်ခုကတော်ဆန်းစုကြည်ကကျွန်တော်တို့အားလုံးရဲ့လူလူအားလုံးရဲ့မျှော်လင့်ချက်တစ်ခုလဲအားလုံးဖြစ်တယ်လို့အားလုံးရဲ့ညီညွတ်မှုရဲ့သင်္ကေတတစ်ခုလို့လည်းအားလုံးမြင်ကြတယ်တော်ဆန်းစုကြည်ကအားလုံးရဲ့ညီညွတ်မှုကိုပြီးနိုင်တယ်အားလုံးရဲ့မျှော်လင့်ချက်ကိုပြီးနိုင်တဲ့လူလူကောင်းဆောင်တရားလို့ကျွန်တော်အဲ့လိုလည်းမြင်ပါတယ်ခင်ဗျ
ကျေးဇူးအများကြီးတင်ပါတယ်ကိုတို့လင်းဒေါအောင်ဆန်းစုကြည်နဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုပင်လယ်အော်ဒေသတကြောကမြမအမိသားစုတွေနဲ့တွေ့ဆုံမဲ့အစီအစဉ်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်သောတာရှင်ပေါင်းဘ ഹു တုတအဖျားဖျားတိုးပွားကြပါစေရှင
်ဒေါကင်ဆိုဝင်းရဲ့တုတဆုံးလေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ခဲ့တာပါဒီကြာသာပတေးနေ့ညနေပိုင်းနဲ့အခုလိုတောက်ကြာနေ့မနက်ပိုင်းနေ့မှာအမြဲစောင့်မျှော်နားဆင်နိုင်ကြပါရရှင်အခုနောက်ဆုံးကြံနေသေးတဲ့အစီအစဉ်ကတော့စကားပြောကြရအောင်ဆိုတဲ့လူငယ်ကဏ္ဍဖြစ်ပါတယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင
် Baby don't know how never wah knaba Don't the love it toa Jo twi thalo me ya de loka ji ma
စကားပြောကြရအောင်ပါတော်ရရှိများရှင်ဒီတစ်ပတ်တော့အမေရိကန်ပြည်အောင်စုကိုဖျော်ဖြေရေးခရီးတစ်ခုလာသွားခဲ့တဲ့ချောစုခင်နဲ့စကားပြောကြပါမယ်ဝါရှင်တန် DC ကိုရောက်လာတဲ့ချောစုခင်ကို VOA ကိုအလဲဖိတ်ရင်းနဲ့အမေရစကားတွေပြောခဲ့တာပါအမှုပညာရှင်တူဖြစ်တဲ့တိတိကျကျပြောရမယ်ဆိုရင်အောင်မြင်မှုတွေလည်းရထားတဲ့ဂီတပညာရှင်တူဖြစ်တဲ့ချောစုခင်နဲ့ပြောပြခဲ့ကြတာတွေကလည်းအမှုပညာအကြောင်းတွေပါပဲအနုပညာကိုချစ်လို့အနုပညာရှင်ဖြစ်လာရပါတယ်ဆိုတဲ့သူရဲ့စကားကတိတ်ကိုပဲဂတိဆန်တဲ့အစိတ်ကိုဖော်ပြလိုက်တဲ့စကားလို့ခံစားရပါတယ်ရှင်
။ကျွဆိုကဒီအနုပညာလို့ကိုစလုပ်တဲ့အချိန်တုန်းကတော့ဟိုတကယ်ဝါသနာပါလို့လုပ်တယ်ပေါ့နော်။ဒါပေမဲ့ဒီအနုပညာလို့ကိုစလုပ်ရင်လုပ်ရင်လုပ်နေရင်လည်းမိဘကိုလည်းကိုအထောက်ပံ့ပေးလို့ရတယ်။ပြီးတော့ကိုတကယ်ဝါသနာပါတာလေးကိုလည်းလုပ်နေရတယ်။ပြီးတော့ဟိုဒီအောင်မြင်တဲ့လမ်းကြောင်းပေါ်ကိုရောက်လာတဲ့အချိန်မှာလည်းကိုဝါသနာပါတော့လုပ်ရတဲ့အတွက်အားကျုံမှတက်လဲလုံဖြစ်တယ်ပေါ့နော်။နောက်ပြီးတော့ဒီကိုဝါသနာပါတာနဲ့လုပ်ရတဲ့အတွက်ကြောင့်လို့ပင်ပန်းတာကြီးလည်းမရှိတော့ဘူးပေါ့
။ပင်ပန်းတာကြီးမရှိဘူးဆိုလို့တော့လွယ်ကူချောမွေ့တဲ့ခီလန်တခုတော့မဟုတ်ခဲ့ပါဘူးနော်။အလုပ်တိုင်းမှာခက်ခဲမှုတွေရှိတယ်ဆိုတော့တချင်းတွေဆိုတဲ့နေရာမှာလည်းအခက်ခဲတွေနဲ့ရှောင်လို့မရခဲ့ပါဘူး
။အဲ့တော့အခက်ခဲတွေဆိုတော့အများကြီးရှိတယ်ဘဝမှာ။ဒါပေမဲ့အဲ့ဒါတွေကတကယ်အောင်မြင်လာတဲ့အချိန်မှာအောင်မြင်တဲ့အသီးပွင့်ကိုရလာတဲ့အချိန်မှာစစတွေ့တော့အဲ့ဒါတွေအားလုံးက nothing ဖြစ်သွားတာပေါ့နော်တခြားအလုပ်ကိုလှုပ်တာတက်ဆိုင်ကိုဝါသနာပါတာလည်းဖြစ်တယ်နောက်ပတ်စံလည်းရတယ်မိဘကိုလည်းကြည်လို့ရတယ်အကြောင်းတွေပါလေဆိုလို့ရှိရင်လည်းကိုပတ်စံလေးနဲ့ကိုတည့်ရတယ်ပေါ့နော်အဲ့လိုမျိုးလေဟိုအများကြီးပါဟိုကိုရဲ့အောင်မြင်မှုလေးတွေကိုလည်းကိုဝမ်းသာတယ်အဲ့တို့ကြောင့်လို့ဒီအမှုပညာလုပ်ကိုလုပ်ရတာအရန်ကိုလည်းကျေနပ်တယ်ဝမ်းလည်းဝမ်းသာတယ်အခက်အခဲတွေရှိတယ်ဆိုပေမဲ့လည်းအဲ့လိုပေါ့နော်စစဘဝမှာဟိုညီကောင်မောင်နှမလို့ဆက်ဆံပြီးတော့ကျောစုကိုကြီးပေးသွားကြတဲ့ညီကောင်မောင်နှမတွေလည်းအများကြီးရှိတယ်။အဲ့တော့ကျွန်တော်တွေအားလုံးကတော့အခုချိန်မှာမပြောပါလောက်တော့ဘူးလို့ချစ်သွားတာပေါ့နော်အဲ့လို
အမှုပညာလောကရဲ့ခြေလှမ်းစမိပြီးတော့အနောက်ကလိုက်လာတာကအောင်မြင်မှုပါ။ဒီအောင်မြင်မှုကိုကျောစုခင်ကဘယ်လောက်တောင်ခုံမင်ခဲ့ပါသလဲ။ဇော်ပိုင်နဲ့ဇုံရဲတီဆိုတဲ့ဒါအချစ်လားဆိုတဲ့တခြင်းလေးကသူ့ကိုအောင်မြင်မှုတွေစောင့်ခြင်းပေးခဲ့တဲ့တခြင်းလို့ဆိုပါတယ်
။ကျောစုတို့အဲ့ရန်ကုန်ကဆိုလို့ရှိရင်ကျောစုကအရင်အောင်မြင်ခြင်းတယ်ပေါ့နော်။မိဘကိုလုံကျွရတော့မှန်တယ်။အမှုပညာလုတ်တာလည်းမှန်တယ်။ဒီအမှုပညာကိုခြေချမိပြီဆိုတာလည်းမှန်တယ်။အောင်မြင်ခြင်းတဲ့စိတ်ကအရင်တော့ကကျောစုကအမှုပညာဝါသနာပါလို့လုပ်တယ်ဒါပေမဲ့ now ဒီအမှုပညာလောကတွေဝင်လာပြီးတဲ့အချိန်မှာသူများလိုပဲထိတ်ကိုပဲရမ်းရောက်ချင်တယ်အောင်မြင်ခြင်းတဲ့စိတ်ဖြစ်လာတဲ့အတွက်အောင်မြင်အောင်ငါလုပ်မယ်ဆိုတော့စိတ်ကြီးတစ်ခုဖြစ်လာတဲ့အတွက်ကြောင့်မလို့အဲ့ဒီ ဘယ်လိုပြောမလဲအာထိတ်တစ်ခုတော့ရောက်ရမှာပေါ့နော်တစ်ခုခုရောက်ရမှာဆိုအရင်အောင်မြင်ခြင်းတဲ့အချိန်မှာအဲ့တချင်းကြီးကလူဘယ်လိုပြောမလဲဗမာလိုပြောရရင်တော့ခလေးရအစခွေးရအစတိတဲ့တချင်းဖြစ်သွားတာပေါ့နော်အဲ့တော့အဲ့တချင်းနဲ့ချက်ဆိုအောင်မြင်တယ်နောက်အဲ့အခွေးတွေမှာပါတဲ့ရေခဲတုံးကြီးတို့အမတ်တရားလမ်းလေးတို့ကချက်ဆိုရဲ့ hit တချင်းတစ်ခုဖြစ်သွားတာပေါ့အ
ဲ့
တော့ချက်ဆိုဘွားမှာအဲ့အစနာအင်အားခွေးရတော့တော်တော်အဆင်ပြေပြီးအောင်မြင်တဲ့တချင်းပေါ့နော်
다칠라괴제파파즈네두마티부라아치소드리아네
နဲ့မဝေးကျင်ပါဘူးဆိုတဲ့ချောစုကသူ့ရဲ့ဝါသနာကိုတကယ်လဲသိတကယ်လဲတန်ဖိုးထားသူဖြစ်ပါတယ်။အနုပညာနဲ့ခဏလေးဝေးခဲ့ရတဲ့အခိုက်အတန့်မှာသူကဒါကိုသတိပြုမိသွားခဲ့တာပါ
။ဂီတပေါ်မှာတော့ချောစုရိုးရိုးလေးပါပဲ။ချောစုချစ်တယ်။ပြီးတော့ချောစုခလေးလေးတွေကိုယ်ဝန်ဆောင်တဲ့အချိန်မှာချောစုဟိုခဏနားရတဲ့အချိန်ကလေးပေါ့။အဲ့နားရတဲ့အချိန်ကလေးပြီးလဲပြီးတော့ဒီတချင်းဆိုရတဲ့ခံစားချက်ကိုချောစုကပို့ပို့ပြီးတော့သိတာ။ဒီအနုပညာနဲ့ဝေးလို့မရဘူးဆိုတာအဲ့ဒီမှာပိုခံစားရတယ်။ငကိုရဲကလည်းဒီအမှုပညာကိုဟိုဖြစ်နိုင်အတန်ကြီးတွေဥဟာမတုံတဲ့အထိတော့ဆိုကျင်တယ်။အဲ့လိုမျိုးပေါ့နော်။ဟိုအခုကျွန်တော်တို့ပုံမှန်ပြမှာဆိုလို့ရှိရင် anti joy တို့လို့ပေါ့နော်။ဒီရွေးတိသူရပ်တည်နိုင်တယ်စ조사ရတယ်။အဲ့ဒါတွေကိုကျွန်တော်တို့ကအနမူနာယူတယ်။အဲ့လိုမျိုးပေါ့နော်။အဲ့ဒီအချိန်ထိ
မြန်မာနိုင်ငံကဂီတလောကအနေထားနဲ့ပတ်သက်ပြီးတော့နိုင်ငံတကာနဲ့နှိုင်းယှဉ်ကြည့်ပြီးတော့လိုအပ်ချက်တွေအများကြီးရှိတယ်ဆိုတာဒီလိုနိုင်ငံညာဖြော်ပြရေးခီးစဉ်တွေတွားပြီးတော့မှပို့ပြီးတော့သတိထားမိလာတယ်လို့ချောစုခင်ကပြောပါတယ်။
ကျွန်တော်တို့အမြင်နဲ့ပြောရမယ်ဆိုလို့ရှိရင်တော့အရင်တော့ကိုကတော့ပမာပြေထဲမှာပဲနေတော့သိမ့်မသိဘူးခုတော့နိုင်ငံတကာထွက်ပြီးတော့တခြင်းဆိုရတဲ့အခါမှာstage show ကြီးတွေဘလို့ဖြော်ပြကြရတယ်ဆိုတာကိုသိတဲ့အချိန်မှာဟိုသူတို့ရှိမှငိုကြယူကြရတယ်ဆိုတာအော်ဖြစ်တဲ့အရာတစ်ခုပဲဘာလို့လဲဆိုတော့ဗမာပြည်မှာကြာတော့အဲ့လိုမျိုးမဟုတ်ဘူးသူဒီမှာကြာတော့အယံပန့်ပိုးပေးတာကြီးအယံများတဲ့ခါကြာတော့တမန်ကောင်းပြီးတော့တော်ပြီးတော့သူ့ရဲ့စမ်းနဲ့အောင်မြင်ဒါထက်ကိုဘေးကပန့်ပိုးပေးခြင်းနေရာလဲဆယ်စားလောက်ရှိတယ်မိုက်ကယ်ဂျက်ဆန်ချင်းဆိုတယ်သူ့ရဲ့ဘေးကအတန်ထွက်တည်းရအစသူ့ရဲ့စထွက်လာတာနဲ့ကိုပဲ lighting နေမီးတွေဟိုဘာပါလဲ bubble စေအဲ့လိုမျိုးတွေနဲ့စထွက်လာတာနဲ့ကိုပဲကိုကတွေ့ကျင်နေပြီလေအဲ့အချိန်မှာအဲ့လိုဝေါ်ဝေါ်တိုင်းတိုင်းနဲ့အဲ့လိုမျိုးတွေထွက်လာတဲ့ခါကျလူတွေကဒီသချင်းကိုကြားရတဲ့အချိန်မှာငကိုတွေကသချင်းကြားရတယ်နေကြိုက်နေတာလူကအပြင်မှာတွေ့ပြီးတော့ဒီလိုမျိုးတွေတကယ်ဟိုဝန်တွေတွေဖြစ်တဲ့ခါကျတော့လူတွေကငိုကြတယ်ခံစားကြတယ်ဆိုတာဟိုဒီဟိုနားလေလေကျွန်တော်တို့ပုံမှန်ပြမှာလည်းအဲ့လိုမျိုးအရင်ဖြစ်စေခြင်းတယ်ဒါမှမဟုတ်ကျွန်တော်တို့ပုံမှန်ပြကြတော့လေသူ့ရဲ့ simple အတိုင်းကလေးပဲပေါ့နော်ရှိတဲ့အတိုင်းကလေးနဲ့ပဲအားပေးကြတာဆိုတော့ဒီလောက်ပဲပေါ့ကျသူကတော့ပမာပြီကိုပို့ထုတ်တက်စေချင်ပါတယ်။ကျသူတို့အမှုပညာတွေပို့ထုတ်တက်စေချင်တယ်။အဲ့ဒီလိုမျိုးလေးတွေနည်းနည်းလိုအပ်နေတယ်။နောက်အခုဆိုရင်ကျသူတို့ခိုးခုခွေတွေရှိနေတဲ့အတွက်ဒီဟာတွေကဟို producer တွေကပတ်စံမရဘူး။ပတ်စံမရတော့ထပ်ပြီးတော့ဟိုပရိသတ်အတွက်ကိုပံ့ပိုးပေးချင်တာတိုးတက်အောင်လုပ်ပေးချင်တဲ့ဟာတွေအသက်ဆန်းနေလုပ်ပေးလို့မရဘူးဖြစ်နေတယ်။အဲ့ဒါပဲ။ကျသူအများတန်းပြောရတဲ့သချင်းတွေပါလေလုပ်မယ်ဆိုဘောင်းလေးပတ်စံတကယ်ရှိရလား။ပတ်စံထုတ်ကြည့်ကိုရေးထဲပြချလိုက်လို့ရှိရင်ဘုံကနေမြည်ပါနော်။အနုပညာလောကတွေကိုချလိုက်လို့ရှင်ဘာတမမကြားမှာမဟုတ်ဒါပေမဲ့လူတွေကလည်းခက်တာကိုကအနုပညာဝါသနာပါတာ။ဘုံအပြင်မှာလည်းတော်တဲ့အနုပညာသမားတွေအများကြီးရှိတယ်တေးစရာတွေအရန်တော်တာတွေရှိတယ်တကယ်ပါအရန်တော်တဲ့လူတွေရှိတယ်သူတို့တွေကိုလည်းအချိန်ပေးပြီးတော့အပ်နိုင်တယ်ကိုသချင်းတွေကိုအချိန်ယူပြီးတော့လှုပ်ပေးနိုင်တယ်ခုနလိုပေါ့အနုပညာသမားတယောက်မှာဝန်စာမရှိရင်မလုပ်ပါလား။နုပညာဝန်စာလိုတယ်။စတော့ဘဝန်စာလိုတယ်။အဲ့ဒါတွေကိုမှသူတို့မှမရှိဘဲနဲ့ဒီအနုပညာကိုဘယ်လိုထပ်ထုတ်မလဲ။အဲ့တော့ ကိုပတ်စံသိနေရရင်းနဲ့သိငါးစိတ်ပြန်ရဖို့အရန်ခက်တဲ့လောကကြီးမှာနေရတာနည်းနည်းတော့ခက်ခဲတာပေါ့နော
်ဒါမဲ့မြန်မာနိုင်ငံကဂီတလောကမြန်မာလာဘူးလဲဝိုင်းရင်အမှုပညာရှင်နဲ့အတူတက်တစ္ဆာလူငယ်အမှုပညာရှင်တွေလည်းစူးစမ်းနေကြတာကိုချော့ချုခင်ကအတိအမှတ်ပြုစူးစမ်းပါတယ်
အလုံးကတော့လူငယ်တွေကတက်နိုင်တော့တက်တက်ကြွကြစူးစမ်းနေကြတယ်။ကို့တချင်းဆိုပြီးတော့ပေါက်သွားဖို့အတွက်ကိုစိုးဖို့အတွက်ကိုတက်နိုင်လားလူငယ်တွေစူးစမ်းနေကြတယ်။ကိုဆိုဘေးဘက်တို့ဟိုအများကြီးပါအုံကျုံလေးတွေတခါကျရင်အခုအောင်လာတို့ပါတော့ဆိုလို့ရှိရင်အစ်တစ်တွေထွက်တယ်။သူအုံကျုံလေးတွေကျိုးဆိုအရင်သူတို့ကိုဂုံယူတယ်လူငယ်တွေထဲမှာပေါ့နော်။နောက်ကျိုးဆိုတို့လည်းတက်နိုင်တဲ့လောက်တော့စူးစမ်းပြီးတော့အုံကျုံလေးတွေထက်တဲ့ပြီးတော့စိုးရမှာပဲပေါ့။ကျိုးဆိုတို့ရိုးရရသွားတယ်။ဟာအဆီယံပလတ်တွေမှာကျိုးဆိုဆိုကြတယ်ဆိုကြတယ်သူတို့ကိုကတော့အော်သူများနိုင်ငံသွားတယ်ငါတို့အုံချုံမဲ့ဆိုမဲ့ဆိုတော့တချင်းနဲ့ပြင်ဆင်သွားတာဟိုမှာဟာကောင်မလေးတွေကဟိုဖိလစ်ပိန်းတို့ဘာလို့အင်္ဂလိပ်တချင်းနဲ့ဆိုတာ
ဟုတ
်အဲ့ဒါလည်းငါတို့ဆိုနိုင်တာပဲလေဒါပေမဲ့ကိုကမပြင်ဆင်လာတာရှိရဲ့နောက်အတွေ့အကြုံပေါ့အဲ့လိုအတွေ့အကြုံတွေစကားကိုဘာတချင်းအင်္ဂလိပ်တချင်းတွေကိုဆိုနိုင်တယ်စက်ထားမယ်တချင်းတွေတကယ်လို့ကိုရဲ့အလှဲ့ကျလာပြီဆိုလို့ရှိရင်ကိုဒါတွေကိုစိုးပြရမယ်အဲစိုးပြကျင်တာတော့ notes မရှိဘူးကိုမှအစင်အသိမရှိလာဘူးအဲ့တော့အမှန်တကယ်အားလုံးစင်ပြီးတော့ယူသွားနိုင်မယ်ဆိုလို့ရှိရင်ကိုလည်းမညံ့ဘူးလေ
view ကိုရောက်လာခဲ့တဲ့ဆိုတော့ချော့စုခင်တဲ့ဇကားတွေပြောပြခဲ့တာပါနောက်တစ်ပတ်ကျတော့မှကျမတို့ဇကားတွေဆက်ကြတာပေါ့နော်တော့ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်
ဒီတေးတန်ရှင်အစိုးရမချောစုခင်နဲ့စကားပြောခဲ့တဲ့မအေးတန်နာကျော်စီစဉ်ထုတ်လွှင့်ပေးတဲ့စကားပြောကြရအောင်ဆိုတဲ့လူငယ်ကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုကို18ကြာခီးလာရောက်နေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်တွန်းဆန်းစုကြည်ဟာကျတဲ့ပရင်းနေမနေ့ခင်မှာဝါရှင်တန်ဒီစီဝင်းကျင်တဝိုက်မှာနေထိုင်ကြတဲ့ယဟန်တော်ရီအပါအဝင်မြန်မာမိသားစုတွေနဲ့တွေ့ဆုံပြီးအမိမြန်မာပြည်ဒီမိုကရေစီရေးတိုးတက်လာအောင်ဝိုင်းဝန်းပြီးပံ့ပိုးချဖို့အတွက်ပန်ကြားခဲ့ပါတယ်။ကျတဲ့ပရင်းနေညနေမှာတော့ဝါရှင်တန်ဒီစီအမေရိကန်လွှတ်တော်မှကျင်းပတဲ့ကမ္ဘာတဝန်းဒီမိုကရေစီရေးလှုပ်ရှားမှုတွေကိုပံ့ပိုးပေးနေတဲ့ NED အဖွဲ့ရဲ့2012ခုနှစ်ဒီမိုကရေစီဆုပေးပွဲမှာဂုဏ်ပြုစကားပြောကြားခဲ့ပါတယ်။မြန်မာအစိုးရဟာတိုင်းဒေသလက်နက်ကင်အဖွဲ့တွေနဲ့တိုက်ခိုက်နေမှုတွေကိုအဆုံးသတ်ဖို့နဲ့အိုးရင်ဆွန့်ခွာပြီးထွက်ပြေးနေကြတဲ့ဒုက္ခသည်တွေကိုယ့်မြေပေါ်မှာကိုပြန်ပြီးတော့ပြန်လာရေးအတွက်ပုံမအလေးပေးဆောင်ရွက်သွားမယ်လို့အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့မြန်မာအစိုးရအမျိုးသားလုံခြုံရေးတာဝန်ကိုယူရတဲ့တမရယုံဝန်ကြီးတူဖြစ်သူဦးအောင်မင်းက VOA မြန်မာပိုင်းကိုပြောကြားခဲ့ပါတယ်။တရုတ်နိုင်ငံကဥရောပယူရိုငွေကြေးအကျပ်တဲပြဿနာကိုကူညီပေးဖြေရှင်းပေးဖို့ဆက်ပြီးလုပ်နေပေမဲ့ဥရောပသမဂ္ဂကတရုတ်နိုင်ငံကိုလက်နက်မယောင်းမှုအရင်ကတားမြစ်ထားတာကိုဖျက်သိမ်းမပေးသေးဘူးလို့တရုတ်ဝန်ကြီးချုပ်ဝမ်ချာပောင်ကဝေဖန်လိုက်ပါတယ်
။နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာပါရှင်။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ဥရော်နီငိမ့်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဝင်းချော်တာဖြစ်ပါတယ်။ဒီ VOA မြန်မာပိုင်းစီစဉ်ကိုနားဆင်တဲ့အတွက်သောတာရှင်များကိုကျေးဇူးအများကြီးတင်ပါတယ်ရှင်။ဒီကြာသပတေးနေ့မညက်နေခင်း6နာရီကနေ9နာရီထိအစီအစဉ်တွေကိုလည်းဒီလိုင်းတိုမီတာ25 kHz 11965တို့ကနေအသံလွှင့်ပေးမှာဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.